ီကနေ့ကြောက်တဲ့68နှစ်မြောက်အာဇာနီနေ့မှာတော့တနိုင်ငံလုံးအတိုင်းအတာနဲ့မိရထားမိသက်ကားတွေတင်းမောတွေကနေအုတ်အောဆွဲဂုံပြုဖို့အစိုးရကမနေ့ညကညွှန်ကြားချက်ထုတ်ပြန်လိုက်တာကိုဒီမိုကရေစီရေလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ်ဒီကနေ့ကျင်းပမယ့်အာဇာနည်ဘိမှန်နိုင်ငံတော်အခမ်းအနားမှာလည်းဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါအောင်ဆန်းစုကြည်နဲ့အခြားအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေအပြင်ဒုသမ္မတဒေါက်တာစိုက်မောက်ခန်းနဲ့အတူတီထောင်စုလွှတ်တော်နိုင်ကသူရဥရွှေမန်းနဲ့လွှတ်တော်ထိပ်ပိုင်းခေါင်းဆောင်တို့လည်းအာဇာနည်ခေါင်းဆောင်ကြီးတွေကိုအလေးပြုတက်ရောက်မှာဖြစ်ပါတယ်။နှစ်စဉ်ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့အာဇာနည်နေ့အခမ်းအနားကိုတနိုင်ငံလုံးအတိုင်းအတာနဲ့အုတ်အောဆွဲဂါရရပြုတာမျိုးပြည်သူတွေကိုယ်တိုင်ကုန်းပြုတ်လှုပ်ရှားခွင့်စတာတွေပိတ်ပင်ထားခဲ့ရာကအစိုးရကနေဒီနှစ်မှာတရားဝင်ပြန်လည်ခွင့်ပြုလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့အာဇာနည်ဘိမ့်မှန်မှာကျင်းပမယ့်နိုင်ငံတော်အခမ်းအနားမှာလည်းထူးခြားချက်အနေနဲ့ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်းပထမဆုံးကြိမ်တက်ရောက်မယ့်အကြောင်းဥရွှေမန်းရဲ့ကိုယ်ရေးအရာရှိကအတည်ပြုပြောဆိုခဲ့တယ်လို့ 7 days သတင်းတောက်ချုပ်ကိုအောင်သူရက VOE ကိုပြောပါတယ်
ဒီနေ့တော့ကျွန်တော်အဲပတင်းချလို့ရှိမဲ့ခွေးရရှိဘုံမှုအောင်ဝင်ဆက်လိုက်ပါတယ်။ဘုံဆက်လိုက်တော့အဲဟိုမနေ့ကပြောင်းလို့မတော်နိုင်ကြ ਈ ဒီအာဇာနည်ကုန်းတက်ပြီးလေးပြူမယ်ဆိုဟုတ်ပါလားဆိုတော့ဟုတ်တယ်လို့ဖြေပါတယ်။သူ့အပြင်ဟိုဒီလွတ်တော်မတချို့လည်းပါလာမယ်။မြေသားလွတ်တော်ကဦးဖျောင်းနေလည်းတက်မယ်လို့သူပြောပါတယ်။
အာဇာနည်နေ့အခမ်းအနားစတင်ကျင်းပမယ့်နနက်9နာရီနဲ့55မိနစ်ကစပြီးတော့မြမရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်တယ်လို့လည်းသိရပါဗျ88မျိုးဆက်ခေါင်းဆောင်တွေကျောင်းသားသမဂ္ဂနဲ့တိုင်းရင်းသားလူငယ်အဖွဲ့တွေဟာလည်းရန်ကုန်မန္တလေးမြို့ပါဝင်နိုင်ငံတော်ဝန်မှအခမ်းအနားတွေကိုကျင်းပကြမှာပါရန်ကုန်မြို့မှာကျင်းပမယ့်အစီအစဉ်နဲ့ပတ်သက်လို့ကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဖြစ်မြောက်ရေးကော်မတီကကိုဒီငိမ့်လင်းကနေအခုလိုပြောပြပါဗျ
မနက်ပိုင်း9နာရီလောက်မှာဒီမီနီကုန်းဒေါ်စနာနာလောက်မှာကျွန်တော်တို့စုဆောင်မယ်စုပြီးတော့အဲ့မှာတခြားသောတိုင်းရင်းသားလူငယ်အဖွဲ့တွေနဲ့ကျွန်တော်အာဂါနီနဲ့အမှတ်ကြပါလေစကားရေးအာဂါနီနဲ့အသက်သက်ထိမှန်လေးကျွန်တော်တို့ပြောကြမယ်ဒီ39မိနစ်အချိန်မှာကျွန်တော်တို့လည်းဒီနေ့တော့ကျွန်တော်တို့ကာဝါပြုကြမယ်ပြီးလို့ရှိရင်အာဂါနီပြိမာကိုကျွန်တော်ပြည်သူလူထုတဲ့ကာဝါပြုခွင့်ရတဲ့အချိန်မှာကျွန်တော်တို့ကျောင်းသားလူငယ်ပြည်သူလူထုအကုန်လုံးကတွားရောက်ပြီးကာဝါပြုကြမယ်ရှိနေရှိပါရဲ့ဗ
ျတစ်စက်တည်းပဲတနိုင်ငံလုံးအတိုင်းအတာနဲ့အုတ်အောဆွဲဂုံပြုဖို့အစိုးရဘက်ကကြေညာချက်ထုတ်ပြန်လိုက်တာကိုလည်းကြိုဆိုကြောင်းကိုဒီငိမ့်လင်းကပြောပါရယ်။တိုင်းပြည်လွတ်လပ်ရေးအတွက်အသက်ဆွန်သွားတဲ့အာဇာနည်ခေါင်းဆောင်တွေကိုအောက်မေ့ဂုံပြုဖို့ဘယ်အစိုးရလက်ထက်မှာပဲဖြစ်ဖြစ်ပြည်သူတွေကိုလွတ်လွတ်လပ်လပ်ခွင့်ပြုသင့်တယ်လို့လည်း88မျိုးဆက်ခေါင်းဆောင်ကိုထွေးကျဲကပြောပါရယ်
။မြန်မာနိုင်ငံလွတ်လပ်ရေးတိုက်ပွဲနဲ့အတူဒီအာဇာနည်ခေါင်းဆောင်တွေကိုကျွန်တော်တို့တိုင်းပြည်ကနေပြီးတော့ဆွန်ဂုံပြုရခြင်းဟာအမျိုးသားလုံးနဲ့ဆိုင်တဲ့ကိစ္စပါ။အဆောကြီးရန်ကြီးတစ်ခုရဲ့ကိစ္စမဟုတ်ပါဘူး။ကျွန်တော်တို့မြန်မာပြည်သူပြည်သားအားလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်တက်လာတဲ့အဆိုးအတိုင်းဟာဒီမြန်မာပြည်သူပြည်သားအားလုံးရဲ့ကျွန်တော်တို့အမျိုးသားလွတ်မြောက်ရေးတိုက်ပွဲကိုဥဆောင်ပြီးတော့ရယူပေးခဲ့တဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံကိုပြန်လည်ပြီးတော့ထူထောင်ပေးခဲ့တဲ့ Founding Father တွေကိုတော့ကျွန်တော်တို့ဂုဏ်ပြုတင်ပါတယ်တကယ်ကိုလေးလေးနက်နက်နဲ့အစိုးရကြီးကိုယ်တိုင်ကလည်းလေးအနက်ထားပြီးတော့လှုပ်ဆောင်ဖြစ်နေလို့ပဲကျွန်တော်တို့မြင်ပါတယ်
။88မျိုးဆက်ခေါင်းဆောင်တွေအနေနဲ့လည်းအာဇာနည်ဘိမ့်မှန်မှာဒီကနေ့နေ့လယ်2နာရီမှာတွားရောက်အလေးပြုမှာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့တမိအနေနဲ့အာဇာနည်ဘိမ့်မှန်မှာကျင်းပမယ့်နိုင်ငံတော်အခမ်းအနားကိုတက်ရောက်ပြီးလွမ်းသူပန်းခွေချမှာဖြစ်တယ်လို့ရွှေကုန်းနိုင်အဖွဲ့ချုပ်ရုံးမှာကျင်းပမယ့်အာဇာနည်နေ့အခမ်းအနားကိုလည်းတက်ရောက်မှာပါ။ဒါအပြင်တက္ကသိုလ်ရိပ်တာလန်းနေအိမ်မှာတန်ဃာတော်တွေကိုစွန့်ကပ်ဖို့ရှိပြီးဘာသာပေါင်းစုံဆူတောင်းပွဲကိုလည်းကျင်းပဖို့ရှိတယ်လို့သိရပါဗျ။ဒီကနေ့နဲ့နဲ့10နာရီနဲ့38မိနစ်မှာတော့မြမမိရထားမိသက်ဦးစီးဌာနတို့ကနေအုတ်အောဆွဲတဲ့အစီအစဉ်ကိုဆောင်ရွက်သွားမယ်လို့သိရပါဗျ။အလားတူတိုင်းနယ်ပြည်နယ်ဒေသကြီးတွေမှာလည်းသက်ဆိုင်ရာအစိုးရတွေကနေအုတ်အောဆွဲဂုဏ်ပြုကြမယ်လို့ဆိုပါဗျ။ဆက်ရုံအလုပ်ရုံတွေနဲ့မိသက်စခန်းတွေမှာလည်းအုတ်အောဆွဲကြဖို့နိုင်ငံတော်သမ္မတဘက်ကညွှန်ကြားထားတယ်လို့သိရပါဗျ။သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုယ်တိုင်လည်းနေပြည်တော်ကောင်စီဓမ္မရုံမှာဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်တွေကိုရည်စူးပြီးနက်နက်ပိုင်းမှာစွန့်ကပ်မှာဖြစ်တယ်လို့သမ္မတရုံကသတင်းထုတ်ပြန်ထားပါတယ်ရှင်။